ပြောင်းနေတဲ့မလေးရှားလေကြောင်းလိုင်းနဲ့ပတ်သက်လို့တိုးတက်မှုနှေးကွေးနေတဲ့အပေါ်မှာစိတ်မရှိနိုင်ဖြစ်နေကြတဲ့တရုတ်ခရီးစဉ်တွေရဲ့မိသားစုတွေကနေ့စဉ်သတင်းစာရှင်းလင်းပွဲမှာမလေးရှားတာဝန်ရှိသူတွေကိုအော်ဟစ်ရန်တွေးခဲ့ကြပါတယ်။ပူဆွေးနေကြတဲ့မိသားစုတွေကသတင်းစာရှင်းလင်းပွဲလုပ်မဲ့အခန်းထဲကိုအော်ဟစ်အတင်းဝင်ရောက်လာခဲ့ကြတာပါ။အမှန်ကိုပြောပါလို့ရေးသားထားတဲ့ဆိုင်းဘုတ်တွေကန်ဆောင်ထားကြတဲ့မိသားစုတွေကမလ၈ရက်နေ့ကပျောက်ဆုံးသွားတဲ့လေရင်ဘာဖြစ်နေသလဲဆိုတာအမှန်ပြောပါလို့အော်ဟစ်တောင်းဆိုခဲ့ကြပါတယ်။အမျိုးသမီးတစ်ယောက်ကဆိုရင်မလေးရှားလေကြောင်းလိုင်းတာဝန်ရှိသူတစ်ယောက်ကိုဓာတ်ရိုက်ရန်တွေးခဲ့ပါတယ်။ခရီးသည်ပေါင်း228ယောက်ပါသွားတဲ့မလေးရှားလေကြောင်းလိုင်းလေရင်ပေါ်မှာသုံးပုံနှစ်ပုံကတရုတ်လူမျိုးတွေဖြစ်ကြပါတယ်။မိသားစုအများစုကဒီမလေးရှားအစိုးရဟာရှုပ်ထွေးစရာကောင်းတဲ့တနည်းနဲ့တနည်းမတူတဲ့သတင်းတွေကိုထုတ်ပြန်နေတယ်လို့ဆိုပြီးတော့အမျက်ဒေါသထွက်နေကြတာဖြစ်ပါတယ်။တချို့ဆိုရင်အစာငတ်ခံဆန္ဒပြမယ်လို့ချိန်ချောက်ထားပါတယ်။အော်ဟစ်နေကြတဲ့တရုတ်မိသားစုဝင်တွေကိုမလေးရှားလုံခြုံရေးတွေကအခန်းထဲကနေပြီးတော့အတင်းဆွဲထုတ်ခဲ့ပြီးမဝင်နိုင်အောင်တားဆီးပိတ်ဆို့ခဲ့ကြပါတယ်။နိုင်ငံတကာနဲ့ပြည်တွင်းသတင်းတောက်အများပြားရှိနေချိန်မှာဖြစ်တဲ့ဒီဖြစ်ရပ်တစ်ခုလုံးကိုသတင်းတောက်တွေကလည်းမှတ်တမ်းတင်ထားကြပါတယ်။သတင်းစာရှင်းလင်းပွဲစတင်တဲ့အခါမှာတော့မလေးရှားကာကွယ်ရေးဝန်ကြီးလည်းဖြစ်တယ်ယူပို့ဆောင်ရေးဝန်ကြီးလည်းဖြစ်တဲ့ဟီရှာမူရင်ဟူစိန်ကလေယာဉ်ပြန်ကိုရှာတွေ့နိုင်ဖို့အစွမ်းကုန်စူးစမ်းနေပါတယ်လို့ပြောကြားခဲ့ပါတယ်။မိသားစုတွေဘက်ကစိတ်ခံစားချက်တွေပြင်းထန်နေတာကိုသူ့အနေနဲ့နားလည်ပါတယ်လို့လည်းနိုင်ငံစုံပါတဲ့ရှာဖွေရေးကိုဦးဆောင်လုပ်နေတဲ့ဝန်ကြီးဟူစိန်ကပြောပါတယ်။ရှာဖွေရေးနဲ့ပတ်သက်လို့ပို့ပြီးတော့အသေးစိတ်ကြကြရှင်းပြနိုင်ဖို့အတွက်အစိမ့်မြင့်ကိုယ်စားလှယ်နောက်တစ်ဖွဲ့ကိုဘေကျင်းမြို့တော်စီကိုဆေလွတ်မယ်လို့လည်းသူကပြောပါရရှင်။